Islamic State အစွန်းရောက်ဖွဲ့ရဲ့နိုင်ငံတကာလုံခြုံရေးကိုချိန်ချောက်မှုအားဆိုရင်ခုဒီဂျုံနေမြင်နေရတာထက်အတိုင်းဆကြီးတယ်လို့ American ကာကွယ်ဝင်ကြီး6ဟေဂါကပြောလိုက်ပါတယ်။အဲ့ဒီစစ်သွေးကြွတွေဟာအစင်လာရရှိခဲ့တဲ့အကြမ်းဖက်အဖွဲ့ရီတက်ကိုစွန့်ဝင်စရာဖြစ်တယ်လို့ကာကွယ်ဝင်ကြီးဟေဂါက Washington DC မှာကြားသပိတ်နေ့တုန်းကပြောဆိုသွားတာပါ။အရင်ရှိပြီးသားစစ်သွေးကြွတွေတက်လက်နက်အင်အားလေ့ကျင့်မှုငွေကြေးထောက်ခံမှုပို့ပြီးတော့အားကောင်းတယ်လို့ပြောသွားတာဖြစ်ပါတယ်။အီရတ်မှာဖြစ်စီကမ္ဘာအခြားနေရာတွေမှာဖြစ်စီရင်ဆိုင်ကြုံတွေ့နေရတဲ့တက်ကို Islamic State အဖွဲ့ဟာပို့ပြီးတော့ကြီးမားတဲ့ချင်းချောက်မှုတရားဖြစ်တယ်လို့လည်းပြောပါတယ်။ Islamic State အဖွဲ့စည်းဟာကမ္ဘာကြီးကိုဖျက်မဲ့အမြင်အယူဆကိုကန့်ဆွဲထားကြသူတွေလည်းဖြစ်တယ်လို့ American CEO ဂျိုဘူဂျုတ်ကြီး Martin Dempsey နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာကာကွယ်ဝင်ကြီး Hegel ကပြောဆိုသွားတာပါ။ဒီဖွဲ့ကိုချေမှုန်းနိုင်မှုဆိုလို့ရှိရင်အီရတ်မှာရောဆီးရီးယားမှာပါလုဆောင်မှာဖြစ်တယ်လို့ American CEO ချုပ်ကပြောခဲ့ပါတယ်။အီရတ်နဲ့ဆီးရီးယားကြားဒေသတစ်ခွမှာနေနေကြတဲ့အတိဒုက္ခတွေ့နေကြတဲ့တန်း20လူလူကလက်မခံတွန်းလှန်မှသာဒီစစ်သွေးကြွတွေကိုအမြင့်ဖြတ်နိုင်မှာဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးတမ်စီကပြောပါတယ်။ Islamic State အစွန်းရောက်အဖွဲ့မှာအများစုကဆွန်နီမွတ်စလင်တွေဖြစ်ကြပြီးတော့သူတို့ကဒီဆီးရီးယားရှေ့ချမ်းနဲ့အီရတ်အနောက်မြောက်ပိုင်းဒေသတွေကိုထိန်းချုပ်ထားတာပါ။ Islamic State အဖွဲ့ကတပ်ဖြတ်ခဲ့တဲ့ American သတင်းတောက် James Foley နဲ့အချားပြန်ပြီးဆွဲခံရသူတွေကိုကယ်ဆယ်ဖို့ကြိုးပမ်းခဲ့ပြီးမှမအောင်မမြင်ဖြစ်ခဲ့တဲ့အပေါ်မှာလည်းဝန်ကြီးဟေဂါကစိတ်မကောင်းကြေကွေးရတဲ့အကြောင်းပြောပါရယ်အခုနှစ်နွေဦးပိုင်းမှာဒီစစ်စင်ရေးလုပ်ဖို့သမ္မတဥပမာကအမိန့်ပေးခဲ့ပြီးမှသူတို့ကိုဖမ်းထားမယ်လို့ယူဆရတဲ့အဲ့ဒီညာကိုဝင်တိုက်တော့အဲ့ဒီမှာဒဇဂန်တွေမတွေ့ခဲ့ရတာကြောင့်စစ်စင်ရေးမအောင်မမြင်ဖြစ်ခဲ့ရတယ်လို့ဆိုပါရယ်ခင်ဗျာ